ဂျပန်နိုင်ငံကဖူကူရှိမာကျန်အနုမြူဆွမ်းအင်လျက်စစ်ဓာတ်ပိစက်ရုံတွေကပျက်စီးမှုတွေကိုပြန်ပြီးပြင်ဆင်လုပ်ကင်နေတာမှာတိုးတက်မှုတွေဖြစ်ပေါ်လာတာကြောင့်ဒီကနေ့တိုကျိုမြို့တော်ကစတော့ချေယာဈေးကွက်နီကေးအညွန်ကိန်းဟာ 4.36 ရာခိုင်နှုန်းအထိတက်သွားခဲ့ပြီးတော့ဒါဟာမလ17ရက်နေ့တိုဟိုကူဒေသငရင်ကြီးနဲ့ဆူနာမီရေလိုင်းကြီးတွေရဲ့ရိုက်ခတ်မှုအပြီးနောက်ပိုင်းနီကေးအမြင့်ဆုံးတက်လာခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းမလ17ရက်နေ့ကနေနှိုင်းယှဉ်တော့ဒီနေ့ထိနီကေးအညွန်ကိန်းဟာ600ဂိုင်နှုန်းကျဆင်းနေစေဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းပတ်မှာနီကေးဟာ1600ဂိုင်နှုန်းအောက်ကိုထိုးကျခဲ့တာပါ။ဒီနေ့မှလည်းနိုင်ငံတကာငွေကြေးနဲ့စီးပွားရေးဈေးကွက်တွေတဲကိုဂျပန်ဖူပန်ကအမေရိကန်ဒေါ်လာတန်ပေါင်း 25,000 ထက်သွင်းခဲ့ပါတယ်။ကမ္ဘာပိုင်းတွက်ချက်မှုရငလျင်နဲ့ဆူနာမီကြောင့်ဂျပန်နိုင်ငံရဲ့စီးပွားရေးအရဆုံးရှုံးမှုဟာဒေါ်လာတန်ပေါင်း 23,500 ရှိခဲ့ပြီးတော့ဒါဟာဂျပန်ရဲ့နှစ်စဉ်စီးပွားရေးထုတ်လုပ်နိုင်မှုရဲ့400ဂိုင်နှုန်းရှိတယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်။ဂျပန်နိုင်ငံကကားထုတ်လုပ်တဲ့ကုမ္ပဏီကြီးတွေဟာလျှက်စစ်တာရှော့ချဖြတ်တောက်ခံထားရပြီးတော့အပိုးပစ္စည်းတွေပါပြတ်လတ်နေမှုကြောင့်ကားထုတ်လုပ်ရေးလုပ်ငန်းတွေပြန်စတင်ဖို့အပြင်းထန်လုံးပန်းနေကြပါတယ်မနေ့ဖာဗိုဒူးနေ့မှာ Honda ကုမ္ပဏီရဲ့ကားနဲ့ဆိုင်ကယ်ထုတ်လုပ်မှုတွေပြန်ပြီးစတင်မှုရည်မှန်းထားပေမဲ့အခုတော့လာမယ့်တနင်္ဂနွေနေ့မှာပြန်ပြီးစတင်နိုင်မယ်လို့ဆိုပါတယ် Toyota ကတော့ဘယ်တော့မှပြန်စမယ်ဆိုတာကိုပြောဆိုနိုင်ခြင်းမရှိသေးပဲ Nissan ကတော့သူ့ရဲ့စက်ရုံ၅ရုံကိုဒီသတင်းပတ်ထဲမှာစပြီးလက်ပတ်မယ်လို့ဆိုပါတယ်ခင်ဗျာ